လူပြည်သားအတွက်အကျိုးမရှိတဲ့အမိန်ကိုမမှန်သိရတဲ့စစ်ဘိုးတွေကမျက်စိမိတ်နာခံလို့တိုက်ပီပစ္စည်းရတဲ့သာရကတွေကမ္ဘာသမိုင်းမှာအများကြီးရှိပါတယ်။ဒါပေမဲ့အထင်ရှားဆုံးကဖက်စစ်ဂျပန်နဲ့နာဇီဂျာမနီပါ။အာနာရှင်ဟစ်တလာရဲ့လမ်းစဉ်ဟာဂျာမနီကိုပျက်စီးစေမယ်လို့ဗိုလ်ချုပ်တွေကယုံကြည်ကြပေမဲ့အမိတ်နာခံသူကအများစုအမိတ်ဆန့်ကျင်ဖို့ကြိုးပမ်းသူကလူနည်းစုမို့အမိတ်နာခံရင်ဂျာမနီဟာပျက်စီးသွားပါတယ်။အမိတ်နာခံလို့နဲ့ဖက်စစ်ဂျပန်မှာလည်းအထင်ကျုံရှိတဲ့စစ်ဝါဒီတွေအာဏာရခဲ့လို့တိုင်းပြည်ပျက်စီးရပါတယ်။စစ်မှုထမ်းရဲ့တာဝန်ဝတရားထဲမှာအမိတ်နာခံမှုကိုအရေးအကြီးဆုံးလို့သတ်မှတ်ကြပါလေ။ဒါပေမဲ့အမှားအမှားဝေဖန်ပိုင်းခြားခြင်းမပြုဘဲအထက်ကပေးတဲ့အမိတ်ကိုမျက်စိမိတ်ပြီးနာခံသင့်သလားဆိုတာစစ်မှုထမ်းအတွက်အလွန်အရေးကြီးပါတယ်။တနည်းဆိုရင်တော့အထက်ကခိုင်းလို့လုပ်တာကိုအပြစ်မရှိဘူးလို့ခံယူတာဟာစစ်မှုထမ်းဝတရားကိုအများကြီးထိခိုက်ပြီးလူအဖွဲ့အစည်းတစ်ခုလုံးကိုအာဏာရဖြစ်စီပါတယ်အထက်ကခိုင်းလို့အရတားကိုတတ်တာစစ်ရာဇဝတ်မှုဖြစ်တယ်ဆိုတော့နိုဒင်ပတ်စစ်ခုံရုံးရဲ့သုံးဖြတ်ချက်ဟာနိုင်ငံတကာဥပဒေမှာပါဝင်လာပါတယ
်အစိုးရခိုင်းလို့လို့ရသူဒါမှမဟုတ်အစိုးရအမိတ်နာခံရသူကိုဥပဒေအရအရေးမယူနိုင်ဘူးလို့တိုကျိုစစ်ခုံရုံးမှာတရခံဘက်ကခုခံခြေပပါတယ်ဒါပေမဲ့ဒေသခံအရသားနဲ့စစ်တုပ်ပန်းကိုဂျပန်စစ်တပ်ကနှိမ့်ဆက်ညှဉ်းပန်းတပ်ဖြတ်တာထင်ရှားတယ်လို့စာမျက်နှာ2000နီးပါးရှိတဲ့အစိုးရခန်းစာမှာဖော်ပြပါတယ်။တိုကျိုခုံရုံးမှာကျိုးတန်ကြခံသွားရတဲ့ဗိုလ်ချုပ်ကြီး6ရောက်ထဲမှာမြမစစ်မြေပြေမှာစစ်ဦးစီးချုပ်လုပ်သွားတဲ့ဗိုလ်ချုပ်ကြီးဟေးထာရိုခီမူရာလည်းပါဝင်ပါတယ်။အမိတ်နာခံပြီးလူနေရပ်ကွက်ကိုစစ်မြေပြင်လို့သဘောထားတာကိုနိုင်ငံတကာတရားဥပဒေကလက်မခံနိုင်ပါဘူးအမိတ်နာခံတဲ့စစ်တလေကိုစစ်ကောင်းဆောင်ပိုင်းကအလွဲသုံးစားလုပ်တဲ့အခါမှာအမိတ်ပေးသူရောနာခံသူပါအပြစ်ရှိတာကိုနှုတ်ယင်ပန်းနဲ့တိုကျိုစစ်ခုံရုံးကသက်သေပြနေပါလေ
မမမမအမိတ်နာခံနေရတဲ့တပ်မတော်မှာအရာရှိအများစုဟာလက်ရှိစစ်ကောင်းဆောင်တွေမှားယွင်းနေတာကိုသိပေမဲ့ရုံးထွက်ဖို့အခက်အခဲရှိနေတယ်လို့ထိုင်းမြန်မာနေဆက်ကိုရောက်လာတဲ့ခမရ928ကဗိုလ်ကြီးလင်းတက်အောင်ကပြောပါတယ်စစ်မှုရေးရာနဲ့မဆိုင်တဲ့ကိစ္စမှာအမိတ်နာခံရတာကြောင့်အမိတ်ပေးသူအလွဲသုံးစားလုပ်တာကိုအားလုံးခံကြရပါတယ်အမိတ်ပေးသူကသာအကျိုးအမြတ်ခံစားရတဲ့စနစ်ပါပြည်သူလူထုကြောက်လန့်ပြီးဆန္ဒပြမှုရပ်တန့်သွားဖို့အတွက်ဥကောင်းပွင့်ထွက်အောင်ပြစ်ဖို့လက်ဖြောင့်တပ်ဖွဲ့ကိုအမိတ်ပေးတာပါတယ်ဒါပေမဲ့ပြည်သူလူထုကဆက်လက်ကန့်ကွက်ဆန္ဒပြနေတဲ့အတွက်စစ်ကောင်စီရဲ့ရည်ရွယ်ချက်မအောင်မြင်ပဲဖြစ်နေပါလေ
။မြန်မာပြည်မှာအရသားတွေကိုစစ်တပ်ကတိုက်ခိုက်တပ်ဖြတ်နေတာကြားပါပြီ။ရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာတွေကိုလူမျိုးတုံးအောင်တပ်ဖြတ်မှုအတွက်မွတ်စလင်58နိုင်ငံကိုစားပြုပြီးဂမ်ဘီယာနိုင်ငံကမြန်မာအစိုးရကိုနိုင်ငံတကာတရားရုံးမှာ2019နိုဝင်ဘာလကတရားစွဲပါတယ်။ဒါပေမဲ့နယ်သာလန်နိုင်ငံဒီဟိတ်မျိုးကနိုင်ငံတကာတရားရုံးဟာရာဇဝတ်တရားရုံးမဟုတ်တဲ့အတွက်လူသတ်မှုကိုစစ်ဆေးအပြစ်ပေးပိုင်ခွင့်မရှိပါဘူးကုလသမဂ္ဂအကူအညီနဲ့ပြည်တွင်းမှာဖွဲ့စည်းထားတဲ့ယာယီရာဇဝတ်ခုံရုံးမျိုးကသာလူသတ်မှုကိုစစ်ဆေးနိုင်ပါတယ်ဒါကြောင့်မို့မြန်မာအစိုးရလိုက်နိုင်ရမယ့်အစီအမံကိုသာနိုင်ငံတကာတရားရုံးကချမှတ်ပေးပါတယ်လူမျိုးရုံးတပ်ဖြတ်မှုမဖြစ်နိုင်အောင်အစီအစဉ်တွေကိုလှုပ်ထားပြီး2021ဇန်နဝါရီ25မှာမြန်မာဘက်ကအစီရင်ခံစာတင်သွင်းဖို့နဲ့အမှုမပြီးမချင်းအစီရင်ခံစာပုံမှန်တင်သွင်းဖို့ကိုသာညွှန်ကြားထားနိုင်ပါလေ
လူမျိုးတုံးတက်ပြမှုကို2019ဒီဇင်ဘာလကဒီဟိတ်မှာကျန်းလာတဲ့အခါဒေါ်ဆန်းစုကြည်ကိုယ်တိုင်တက်ရောက်ဖြစ်ရှင်းပါလေပြည်တွင်းပြစ်မှုဆိုင်ရာတရားစီရင်ရေးစနစ်ရဲ့တာဝန်ခံနိုင်မှုဟာအလွန်အရေးကြီးတာမို့ပြည်တွင်းမှာတာဝန်မခံနိုင်မှလားနိုင်ငံတကာတရားစီရင်ရေးစနစ်နဲ့အစားထိုးတဲ့လို့ဒေါ်စုကလျှောက်လဲပါတယ်ဖိလစ်ပိုင်ကဝန်ကြီးဟောင်းနဲ့ဂျပန်ကကုလသမဂ္ဂအရာရာဟောင်းပါဝင်တဲ့လွတ်လပ်သောစုံစမ်းစစ်ဆေးရေးကော်မရှင် ICOE ရဲ့အခန်းကဏ္ဍကိုလည်းဒေါ်စုကရှင်းပြပါတယ်ပြည်တွင်းခုံရုံးကစုံစမ်းစစ်ဆေးနိုင်တဲ့အတွက်မောင်တော်မျိုးနဲ့အင်းဒင်ရွာကမွတ်စလင်၁၀ဦးအသက်ခံရမှုမှာစစ်သား၃ဦးနဲ့အရာရှိ၄ဦးကိုထုံတန်း၁၀နှစ်စီချမှတ်နိုင်ပါတယ်။ ဒါပေမဲ့ထောင်ကျပြီးမကြာမီစစ်တပ်ကလူငင်းချမ်းသာကိုပေးတဲ့အတွက်စိတ်မကောင်းဖြစ်ရတယ်လို့ဒေါ်စုကဒီဟိတ်မှာပြောပါတယ်။တချို့မင်းအောင်လိုင်ရဲ့အမိန့်နဲ့လွတ်ပေးလိုက်ရတာပါ။တရားဥပဒေနဲ့အညီလုတ်ကိုင်းတဲ့စစ်တပ်ဖြစ်လာအောင် NLD အစိုးရကြိုးပမ်းတာကိုဖျက်ဆီးပြီးအမိန့်နာခံတဲ့စစ်တပ်ဖြစ်အောင်တချို့မင်းအောင်လိုင်ကလှုပ်တာဖြစ်ပါတယ်။ဒီနေ့ဆိုရင်တော့ဒေါ်စုလက်နဲ့ရေးတာကိုတချို့မင်းအောင်လိုင်ကရှင်းနဲ့ဖြစ်တာပါပဲ။ အခုတော့စစ်အာဏာသိမ်းပြန်တဲ့အတွက်အမိန့်နာခံရင်ဆုံးချုံကြဆင်းတဲ့အဖြစ်ကိုကြုံတွေ့နေရပြီဖြစ်ပါတယ်ခင်ဗျာ။